မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့မြန်မာအထူးတန်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမမုခ်အလီအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနတာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်ကအစိုးရဧကရာမှာဒီကနေ့ညနေပိုင်းကနှစ်နာရီကြာတွေ့ဆုံဆွေးနွေးကြပါတယ်။အဲဒီတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူး။နှစ်နိုင်ငံဆက်ဆံရေးတိုးတက်လာဖို့မျှော်လင့်နေကြောင်းမြန်မာနိုင်ငံသားရေးဌာနပြောခွင့်ရသူဦးကျော်မိုးထွန်းက VOA ကိုပြောပါတယ်
။ကျွန်တော်တို့အဓိကကကပြောလို့ဒီနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးအတွက်ဘယ်လိုတွေဆောင်ရွက်ကြမယ်ဆိုတဲ့ဥစ္စာအားတွေကိုလည်းထည့်သွင်းဆွေးနွေးမှာဖြစ်ပါတယ်။ဟုတ်ကဲ့ဒီလိုမျိုးခီးစဉ်တွေတွားရောက်ခြင်းကြောင့်ပေါ့နော်။နိုင်ငံဆက်ဆံရေးနိုင်ငံပူးပေါင်းဆောင်ရွက်ဒီမှာဟိုခုရှိနေတဲ့အတိုင်းအတာတဲ့ကိုပို့ပြီးတော့ဟိုဘယ်လိုပြောမလဲ။ဒီလေးနဲ့ပိုးဆောင်ရွက်နိုင်နေမယ်လို့တော့ကျွန်တော်တို့ဟိုမျှော်လင့်ထားပါတယ်ခင်ဗျာ။
အခုဆွေးနွေးပွဲမှာနိုင်ငံကိစ္စရပ်မျိုးစုံနဲ့နယ်စပ်ကဒုက္ခသည်တွေအရေးအလေးပေးဆွေးနွေးမယ်လို့အများကယူဆထားတာပါမြန်မာနိုင်ငံရခိုင်ပြည်နယ်ပြင်ကအခြေအနေတွေကြောင့်မူဆလင်ဒုက္ခသည်ထောင်ထဲချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်ရောက်လာတယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒီကိစ္စမြန်မာနိုင်ငံနဲ့ဆွေးနွေးနေတာပါဒီလပိုင်းတွေအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကိုမြန်မာဘက်ကမူဆလင်ဒုက္ခသည်6,000ကျော်ဝင်ရောက်လာတယ်ဆိုပြီးဘင်္ဂလားဒေ့ရှ်အခြေဆိုင်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကလည်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကလွှတ်လိုက်တဲ့အခုအထူးသတ္တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာ၃ရက်ကြာခီးစဉ်နဲ့ရောက်နေတာဖြစ်ပြီးဒီတော့အတွင်းမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့လည်းတရားတွေ့ဆုံမှုရှိတယ်လို့သိရပါပါခင်ဗျာ